ဥရောပထဲမှာတက်စမဲ့ဒုံးကြီးကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တို့ကိုစန့်ကျင်ဖို့ဆိုရင်ရုရှားနိုင်ငံအနေနဲ့လက်တုံပြန်တာကလွှဲရင်ရွေးချယ်စရာရှိမှာမဟုတ်ဘူးလို့သမ္မတပူတင်ကတတိပေးလိုက်ပါတယ်။ရူမေးနီးယားနဲ့ပိုလန်နိုင်ငံကိုအမေရိကန်ကဒုံးကြီးကာကွယ်ရေးစနစ်တွေပေးပို့ပြီးတာနဲ့သူ့အနေနဲ့တုံ့ပြန်မှာဖြစ်တဲ့အကြောင်းဂရိနိုင်ငံအေသင်မြို့ကိုရောက်နေတဲ့ပူတင်ကတူမိန်ခွန်အတွင်းထည့်သွင်းပြောဆိုသွားပါတယ်။ရူမေးနီးယားနိုင်ငံထက်ကလူတွေကကြားကမြေစာပင်ဖြစ်ရမယ်အကြောင်းမနေ့ကတော့သိခဲ့ကြမှာမဟုတ်သလိုရုရှားရဲ့လုံခြုံရေးကိုတေချာဖို့တချို့ကိစ္စတွေကိုလောက်ကိုလောရတော့မှဖြစ်တဲ့အကြောင်းနဲ့ပိုလန်နိုင်ငံလည်းဒီလိုအလားတူဖြစ်လိမ့်မယ်လို့ဝန်ကြီးချုပ် Greece ဝန်ကြီးချုပ် Alexis Tsipras နဲ့တွေ့ဆုံပြီးမှ Mr. Putin ကပြောပါတယ်အမေရိကန်ရဲ့ဒုံးကြီးကာကွယ်ရေးစနစ်ကရုရှားနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်တဲ့လို့ရအဖြစ်ပြောဆိုနေတဲ့ Mr. Putin ကဒုံးကြီးကာကွယ်ရေးစနစ်ကိုဘယ်လိုလက်တုံ့ပြန်လှုပ်ဆောင်သွားမလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့ပြောမသွားပါဘူးရုရှားအနေနဲ့ပထမခြေလှမ်းစသူမဟုတ်ပဲအမေရိကန်ရဲ့လုပ်ရက်ကိုတုံ့ပြန်တာတာဖြစ်တယ်လို့ဆိုပါတယ်ဒုံးကြီးကာကွယ်ရေးစနစ်နဲ့ပတ်သက်လို့ပူတင်ရဲ့မှတ်ချက်ပေးပြောဆိုမှုကိုအမေရိကန်တို့ဘက်ကဘလို့မှမတုံ့ပြန်နေပါဘူးရူမေးနီးယားနိုင်ငံဒူဗယ်ဆူဒုံးကြီးစခန်းကဒီလအစောပိုင်းကပဲစတင်လက်ပတ်ခဲ့တာပါဒုံးကြီးကာကွယ်ရေးစနစ်ဟာကာကွယ်ရေးလုပ်ငန်းတက်တဲ့အတွက်တာဖြစ်တယ်လို့အမေရိကန်နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတို့ကအကြိမ်ကြိမ်ပြောဆိုနေတာပါ software ခလုတ်ကိုပြောင်းလိုက်ရုံနဲ့ဒုံးကြီးတွေဟာကာကွယ်ရေးစနစ်ကနေတိုက်ခိုက်ရေးလက်နက်တွေအဖြစ်အလွယ်ကလေးပြောင်းသွားနိုင်တယ်လို့ပူတင်ကပြောပါတယ်